တက်ကောင်စီတပ်ရဲ့ပြက်ကတ်နေနေမှုကိုခုခံတိုက်ခိုက်လို့ထင်ရှားတဲ့နေမြေလူထဲမှာသခိုင်းနဲ့မကွေးတိုင်းပါဝင်ပါလေ။တိုင်းကြီးခုနှစ်တိုင်းမှာသခိုင်းတိုင်းဟာအကျယ်ဝန်းဆုံးပါ။မြမပြည်အလဲပိုင်းကမြောက်ပိုင်းဆုံးအထိရှည်လျားပါလေ။မြောက်ဖက်ဆုံးခန်းတီခရိုင်ကတောင်ဖက်ဆုံးရင်းမာပင်ခရိုင်အထိဆက်တက်ခရိုင်ရှိပါလေ။ဒီထဲမှာရင်းမာပင်ရွှေဘိုသခိုင်းမုံရွာနဲ့ကလေးခရိုင်တွေမှာခုခံတိုက်ပွဲဆက်တင်တာတွေ့ရပါလေ။အခုတော့အခြားအရက်ဒေသတွေမှာပါရရလက်နဲ့နဲ့ခုကတွန်းလာနေပြီဖြစ်လို့စကိုင်းတိုင်းကိုချုပ်ကင်မှုအလုံးခက်ခဲနိုင်ပါတယ်။စကိုင်းတိုင်းမှာကြေးရပေါင်း6000နီးပါးရှိပြီးလူရေ9000ကျော်ရှိတာမို့ရေရှည်ခုကစီရှင်နွေးနိုင်တဲ့အခြေအနေရှိပါသေး။မကွေးတိုင်းမှာတော့ကြေးရ9000နီးပါးရှိပြီးလူရေက4000နီးပါးရှိပါတယ်။ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကမိုင်းတောင်မိုင်းဆွဲတိုက်ခိုက်တာများပါလေ။စစ်ကောင်စီတပ်ကတော့ဒီရတွေမှာတက်ဆွဲပြီးအိမ်မီးနဲ့ရှုအရသားတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အတုံးချမှုလေချောင်းတိုက်ခိုက်မှုစတာတွေနဲ့ဒုစစ်ဆင်ပြီးတုံးပြန်ပါလေ PDF တပ်ကိုရင်ဆိုင်မဲ့အစရွာတွေကိုအဝေးကြီးကနေလက်တကြီးနဲ့လမ်းပစ်ကြပါလေ
ကဏီမျိုးနယ်မှာတူမီးကန်ကဏီ PDF နဲ့စစ်ကောင်စီတပ်တို့ကြား EP နဲ့မေလ2လနီးပါးကြာတိုက်ခိုက်ရမှာကဏီဘက်က90ကျော်ကြာဆုံးပြီးစစ်ကောင်စီဘက်က300လောက်တေဆုံးကြောင်းမေလ29ရက်နေ့ထုတ် RFA သတင်းမှဖော်ပြပါရယ်ကဏီမြို့နယ်မှာမကြာခဏတိုက်ပွဲဖြစ်ပွားတာမို့ရွာပေါင်း90ကျော်ကစစ်ဘေးရှောင်သူတောင်းချီရှိနိုင်တယ်လို့ကဏီ PDF ကပြောတာကိုဇူလိုင်1ရက်နေ့ထုတ် RFA သတင်းမှဖော်ပြပါရယ်ရေဦးမြို့နယ်နဲ့ကလင်းမြို့နယ်တွေမှာရဟတ်ရင်တွေနဲ့ပြစ်ခတ်ပြီးရွာတွေဝင်မီးရှို့ခဲ့ကြောင်းဒီဇင်ဘာလ29ရက်နေ့ထုတ် DBP သတင်းမှဖော်ပြပါရယ်ဒါပေမဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ခြင်းသူတိုးပွားလာနေပါတယ်။ရဟန်းရင်တွေပြန်ဝဲနေတဲ့ကြားကပဲမုံရွာတောင်ဘက်ချောင်းဦးမြို့နီးမှာစစ်ကောင်စီရင်နှန်းကိုဒေသခံ PDF ကပထမဦးဆုံးအကြိမ်မိုင်းဆွဲတိုက်ခိုက်ပုံကိုဒီဇင်ဘာ31ရက်နေ့ထုတ် VOA သတင်းမှာဖော်ပြခဲ့ပါတယ
်။သခိုင်းတိုင်းကပ်ပလူခရိုင်ကျွန်းလာမြို့နယ်မှာဒေသခံ PDF အဖွဲ့တွေတိုးပွားလာကြောင်းသိရပါတယ်။ KIA ကချင်းကပ်ပွဲအကူအညီနဲ့လက်လုံမိုင်းနဲ့လက်လုံသနတွေကိုထုတ်လုပ်ပြီးစစ်တင်တန်းလဲပေးနေပါတယ်။ကျွန်းလဒေသမှာတဲ့ PDF တွေထောင်ချီရှိနေမယ်လို့ခန့်မှန်းရပါတယ်။စစ်ကောင်စီတပ်ကရဟယင်၄စီးရက်တိုက်လေရင်၄စီးနဲ့အောက်တိုဘာ28ရက်နေ့ကထိုးစစ်ဇင်ကြောင်းမြန်မာနောက်မှာသတင်းပေးပို့ထားပါတယ်။စကိုင်းနဲ့မကွေးတိုင်းကတူမီကန် PDF ကိုစစ်ဆင်ရမှာခက်ခဲလာတဲ့အတွက်စစ်ကောင်စီတပ်ဟာတိုက်လေရင်နဲ့စစ်ရဟယင်ကိုဒီအတိုင်းမှာအသုံးပြလာတာဖြစ်ပေါ်ရပါလေ
ပြည်သူကာကွယ်ရေးတပ်ဟာစစ်လက်နက်ပစ္စည်းထုတ်လုပ်ဖို့စ조사အားထုတ်နေပုံကိုမကွေးတိုင်းညံမြို့နယ် PDF ဥက္ကဋ္ဌဦးအောင်စေရကိုမြင်းလက်အတန်းသတင်းဌာနကဒီဇင်ဘာ29ရက်နေ့ကဆက်သွယ်မေးမြန်းခဲ့ပါတယ်လက်လုံ RPG နည်းပညာရရှိထားပြီးဖြစ်လို့ပခုံးတန်းရှော့ဂန်ထုတ်လုပ်ဖို့စ조사နေတယ်လို့ဆိုပါတယ်လောလောဆယ်မှာတော့ဆွဲမိုင်းတိုက်မိုင်းနဲ့remote mine တွေကိုထုတ်လုပ်ပြီးခုခံစစ်ဆင်နွှဲနေပါလေလက်နဲ့တီထွင်ထုတ်လုပ်ရတာအလွန်အန္တရာယ်ရှိပါတယ်စမ်းသပ်ရင်အခြေအစမမှန်လို့ထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်တခါတလေအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်စစ်ကောင်စီဘက်ကဗျူဟာပြောင်းပြီးတိုက်ခိုက်တယ်လို့ PDF ကလည်းဗျူဟာပြောင်းပြီးမဖြစ်မနေခုခံတိုက်ခိုက်နေမှာဖြစ်တယ်လို့ဦးအောင်ဇေယျကပြောပါတယ
်စစ်ကောင်စီကိုမထောက်ခံလို့တက်ခတ်ထွက်ပြေးပြီးPDF မဲ့ပြုံးလိုက်သူတွေရှိပေမဲ့တက်ကမထွက်ပဲ PDF ကိုအလူငွေထက်ပြီးထောက်ခံလူကတော့အလွန်ရှားမယ်ထင်ပါတယ်။ဒါပေမဲ့မုံရွာအခြေစိုက်စစ်ကောင်စီတပ်ခမာယာစစ်ချောက်ကမုံရွာ PDF ကိုကြက်၅သိန်းလူသားနဲ့အကြောင်းကိုနိုဝင်ဘာလ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်။သူမိတနတ်နဲ့ဆက်လိုက်တဲ့ဒေသခံ PDF တွေရဲ့ခုခံစစ်ကိုစစ်ကောင်စီကလေကြောင်းကနေအပြင်းခံတိုက်ခိုက်လာပါတယ်။တပ်သားတွေကိုရဟယင်နဲ့ပို့ဆောင်ပြီးကြီးရွာတွေကိုတက်ခိုက်ခဲပါလေ။လောကရဲ့နှစ်ပတ်လောက်ကပဲပလဲမျိုးနေနဲ့ဒီပြင်းမှာလေချောင်းထိုးစစ်တွေလုပ်ပါလေ။2021အတွင်းသခိုင်းတိုင်းမှာမိုင်းဆွဲမိုင်းထောင်မှုအပါအဝင်တိုက်ပွဲ300ကျော်ဖြစ်ပွားပြီးရှစ်ကောင်စီတပ်သား900ကျော်တေဆုံးကနေအိမ် 9000 ကျော်ဖျက်ဆီးခံရပြီးစစ်ကြောင်သူ 6000 ကျော်ရှိနိုင်ကြောင်းဇန်နဝါရီလ12ရက်နေ့ထုတ်ဧရာဝတီသတင်းမှာဖော်ပြထားပါတယ်ခင်ဗျာ